မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ် April 25ရက်ကျတာပရီနေ့ညနေခင်းမြန်မာဘာသာစီစဉ်နေကိုညနေ6နာရီခွဲကနေ9နာရီထိ9.19 19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နေဖြတ်သိမ်းနိုင်ရေးနိုင်ငံတကာတာဝန်ကလွန်ကျွေးအမှတ်ခံချက်ပေးဖို့လိုတဲ့အကြောင်းရုရှားသမ္မတကပြောလိုက်ပါတယ်ရိုက်တာသတင်းတောင်နှုတ်ရဲ့အယူခံကိုပယ်ချလိုက်တဲ့အပေါ်အမေရိကန်နဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာတာဝန်ကဝေဖန်မှုတွေဆက်လက်ထွက်ပေါ်နေပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှုနဲ့အတူကြီးညာပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်အထဲမှာတော့ AA နဲ့ပတ်သက်တဲ့ဆိုပြီးတော့မြန်မာစစ်တပ်ဘက်ကဖမ်းဆီးသွားတဲ့မြောက်ဦးဒေသခံ3ဦးတေဆုံးသွားတာနဲ့ပတ်သက်ပြီး
အမတ်တူကတော့မလုံးရောဂါနဲ့ဒီဆုံးတာရှိတယ်ဒုတိယတူကတော့ချုပ်ထဲမှာမဆိုးတဲ့သူသူရောဂါတွေကပြီးတာရှိတယ်နောက်ကြောက်ကတော့
တမရော်သတင်းမှန်ပြန်ကြားရေးဖွဲ့ကပရိုဖက်တွင်မှုဘုံမှုချုပ်ဇော်မင်းထွန်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမချခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်ထိုင်းနိုင်ငံမှာရှိတဲ့မြန်မာလူငယ်40ကျော်နဲ့မြန်မာနိုင်ငံသားရာပေါင်းများစွာစစ်နာဝန်ထမ်းစီရင်ဖေးသွင်းခဲ့တဲ့အကြောင်းတခါအီရန်ကရေနံတင်သွင်းနေတဲ့နိုင်ငံတွေကိုအရေးမယူဘဲကင်းလွတ်ခွင့်ပေးထားတာကိုလာမယ့်မေလ1ရက်နေ့ကစပြီးတော့အမေရိကန်ကအရေးယူတော့မယ့်အကြောင်းပါဝင်ဒေါ်နယ်ထရမ့်ကိုအရေးယူဖို့အတွက်လွတ်တော်အမတ်တချို့တောင်းဆိုဒီတိုင်းနဲ့ပတ်သက်ပြီးတော့နားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြက်ကူရဲ့နျူကလ িয়ার စီစဉ်တွေကိုဖျက်သိမ်းနိုင်ရေးနိုင်ငံတကာတိုင်ဝမ်ကလုံခြုံရေးအာမခံချက်ပေးဖို့လိုတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်ရုရှားနိုင်ငံရှေ့ပြားဒေသဗလာဒီဗော့စတော့စစ်ကမ်းမြေမှာမြက်ကူရဲ့ခေါင်းဆောင်ခင်ဂျွန်ဝန်နဲ့ဒီနေ့ထိပ်သီးတွေ့ဆုံပြီးရုရှားသမ္မတကသတင်းတောက်တွေကိုပြောရမှာအမေရိကန်နဲ့မြက်ကူရဲ့တို့ကြားတဖြည်းဖြည်းချင်းယုံကြည်မှုတည်ဆောက်သွားဖို့လိုတဲ့အကြောင်းလည်းပြောဆိုခဲ့တာပါအပြန်လဲကြိုးစည်းပွားတွေကိုလေးစားမှုတွေနဲ့အောင်မြင်အောင်တဆင်ချင်းဆောင်ရွက်နိုင်တဲ့အကြောင်းလည်းရုရှားသမ္မတကအစိုးရပိုင်းထပ်စတင်ထဏနာကိုပြောဆိုသွားပါတယ်မြောက်ကိုရီးယားကတော့အမေရိကန်ကတန်ခတ်မှုတွေတဖြည်းဖြည်းလျှော့ချပေးရတဲ့အမျှနျူကလ িয়ার လက်နက်တွေကိုစွန့်လွှတ်သွားဖို့လိုလားနေတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်တဲ့အားလုံးကိုစွန့်လွှတ်ပြီးအပြန်အလှန်အနေနဲ့ဆက်ဆံရေးပုံမှန်ပြန်တည်ဆောက်ဖို့လိုလားနေပါတယ်တနင်္လာနေ့ပါကြာမြင့်ခဲ့တဲ့တူးချင်းထိပ်သီးတွေ့ဆုံမှုနဲ့နောက်ဆက်တွဲကိုယ်စားဖွဲ့တွေရဲ့တွေ့ဆုံမှုတွေနဲ့ညစာစာပွဲတွင်မြောက်ကိုရီးယားခေါင်းဆောင်ကတိတ်မြန်မြန်ဆဆပြောဆိုတာမျိုးတော့မရှိပါဘူးမြောက်ကိုရီးယားခေါင်းဆောင်ကတော့ဆွေးနွေးမှုတွေကရင်းနှီးနှီးနဲ့အထိပ္ပယ်ပြုသွားတဲ့အကြောင်းလဲပြောဆိုခဲ့တယ်လို့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့မပြေမလည်ဖြစ်နေတာတွေကိုငင်းငင်းချင်းချင်းဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေကိုဆွေးနွေးနိုင်ခဲ့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်နျူကလ িয়ার လက်နက်တွေဆွန့်လွှတ်ဖို့လုံခြုံရေးအရာဘလို့ဂရိခဝေမျိုးတွေမြောက်ကိုရီးယားဘက်ကတောင်းဆိုမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပေမဲ့ရုရှားသမ္မတကတော့နိုင်ငံတကာအဆင့်ဥပဒေကြောင်းအရအမှတ်ခံချက်မျိုးဖြစ်မယ်လို့ပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုမှာဒီမိုကရက်အမတ်တွေအများစုနေရာရထားတဲ့အောက်လွှတ်တော်ကနေသူ့ကိုတရားစွဲဖို့ကြိုးစားမယ်ဆိုရင်နိုင်ငံတော်တရားရုံးချုပ်အထိတက်ပြီးတော့တရားရင်ဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်2016ရွေးကောက်ပွဲမှာဝင်နှောက်ယှက်ခဲ့တဲ့ရုရှားနဲ့ထရမ့်စီယုံရေးတာဝန်ခံတွေပူးပေါင်းဆောင်ရွက်ခဲ့ခြင်းရှိမရှိအထူးစုံစမ်းရေးမှူးရော့ဘတ်မော်လာရဲ့အစီရင်ခံစာကိုတုံ့ပြန်တဲ့အနေနဲ့သမ္မတကတွစ်တယ်လူမှုကွန်ရက်ပေါ်မှာရေးသားတာမှာသူ့ဘက်ကဘာပြစ်မှုမှကျူးလို့မထားဘူးလို့ထပ်ပြီးတော့ပြောခဲ့ပါတယ်အချို့အချက်တွေကိုထိန်ချန်ပြီးတော့လူသိရှင်ကြားထုတ်ပြန်ထားတဲ့အစီရင်ခံစာထွက်ခဲ့ပြီးတဲ့နောက်သမ္မတကိုတရားစွဲသင့်မသင့်ဒီမိုကရက်တွေကြားမှာအခြေအတင်ဆွေးနွေးစရာဖြစ်နေပါတယ်တရားစွဲဖို့လုပ်ငန်းမဆရင် liberal အတွေးအမြင်ရှိတဲ့သူတွေရဲ့ထောက်ခံမှုဆုံးရှုံးသွားလိမ့်မယ်လို့ပါတီဝင်တချို့ကစိုးရိမ်နေကြပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ် Nancy Pelosi ကတော့သတိထားဆောင်ရွက်ဖို့တိုက်တွန်းနေပါတယ်။သူ့အပေါ်တရားစွဲရင်နိုင်ငံတော်တရားရုံးချုပ်အထိတက်မယ်လို့သမ္မတကပြောနေပေမဲ့သမ္မတကိုတရားစွဲတဲ့ဆောင်ရွက်မှုတွေကိုတားဆီးပိုင်ခွင့်အခွင့်အာဏာတရားရုံးချုပ်မှာမရှိဘူးဆိုတာအရင်ဖြစ်ရက်တွေကိုကြည့်ရင်ရှင်းတယ်လို့ဖွဲ့စည်းပုံဆိုင်ရာကျွမ်းကျင်သူရှေ့နေတွေကထောက်ပြကြပါတယ်။သမ္မတအပေါ်လွှတ်တော်ကတရားစွဲတဲ့လုပ်ငန်းစဉ်တွေမှာဝင်ဆွတ်ဖက်ပိုင်ခွင့်မရှိဘူးလို့နိုင်ငံတော်တရားရုံးချုပ်ကလည်း1993ခုနှစ်တုန်းကဆုံးဖြတ်ထားတာရှိပါတယ်။
2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်အရွေးခံမဲ့အကြောင်းဒုသမ္မတအောင်ဂျိုးဘိုင်ဒန်ဒီနေ့ပဲကြေညာလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မှုသမ္မတလောင်းတွေအဖြစ်ရွေးချယ်ခွင့်ရရေးကြိုးပမ်းနေကြတဲ့ဒီမိုကရက်ပါတီလူကိုယ်စားလှယ်အများပြားရှိနေတဲ့ထက်မှာဒလဝဲပြည်နယ်ဝိုင်းရင်ထက်လွတ်တော်အမှတ်လက်ဖြစ်အရင်သမ္မတဟောင်းဘရက်ကိုဘားမှလက်ထက်မှာဒုသမ္မတအဖြစ်နှစ်ကြိမ်တာဝန်ယူခဲ့ပြီးတဲ့ ဘိုင်ဒန်ကတော့ရှင်ပြိုင်သူတွေထဲမှာချက်ချင်းဆိုသလိုထိတ်ဆုံးနေရရောက်ခဲ့တာပါ။သမ္မတလောင်းဖြစ်အရွေးခံမှုဒုသမ္မတဟောင်းဘိုင်ဒန်ရဲ့ဒီနေ့ကြေညာချက်မှာတော့အမေရိကန်ပြည်ထောင်စုရဲ့အခြေခံစံတမိုးတွေနဲ့ကမ္ဘာအလယ်မှာရပ်တည်ချက်တွေဟာအန္တရာယ်နဲ့ကြုံနေရတဲ့အကြောင်းဖော်ပြထားပါတယ်။သမ္မတထရန့်ကသာရှင်းနေချာတက်တန်း20အုပ်ချုပ်ခွင့်ပေးလိုက်မယ်ဆိုရင်တိုင်းပြည်ရဲ့တွင်ပြင်းလက္ခဏာတွေအားလုံးဟာအခြေခံချက်ကျပြောင်းလဲသွားနိုင်တာကြောင့်ဒီလိုအဖြစ်မခံနိုင်တဲ့အတွက်ရွေးကောက်ပွဲဝင်မှုဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။တက26နှစ်အရွယ်ဒုသမ္မတဟောင်းဘိုင်ဒန်ဟာအများပြည်သူနဲ့ပတ်သက်တဲ့အခမ်းအနားတွေမှာထိတွေ့တာပွတ်ပက်နှမ်းရှုပ်တာတွေရှိခဲ့တဲ့ပေါ်ဆွဆွဲဝေဖန်မှုတွေနဲ့လည်းမချသေးရင်ကပဲကြုံရရတာပါ။နေဗာဒါပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးဖြစ်တာဝန်ယူခဲ့ဘူးသူအမျိုးသမီးတူပါဝင်အမျိုးသမီး9ဦးထက်မနည်းကဆွဆွဲခဲ့တာတွေကိုတော့သူ့ဘဝတစ်လျှောက်လူတွေနဲ့ရင်းရင်းနှီးနှီးဆက်ဆံခဲ့တဲ့အဖြစ်မှုဖြစ်ကာကွယ်ပြောဆိုခဲ့ပေမဲ့ရှေ့လျှောက်စဉ်းစားရင်းပြုမှုသွားမယ်လို့လည်းပြောဆိုထားပါတယ်။
လီဗျားနိုင်ငံထရီပလီမြို့တော်ကအစိုးရဖွင့်ထားတဲ့ဒုက္ခသည်စခန်းတွေကနေလီဗျားဒုက္ခသည်325ယောက်ကိုကုလသမဂ္ဂကဘေးကင်းရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။ဒုက္ခသည်စခန်းတွေကဆိုးဝါးတဲ့အခြေအနေတွေကိုတချို့ကဆန္ဒပြကြတဲ့အတွက်တိုက်ခိုက်ခံရတယ်လို့ပြောခဲ့ကြပြီးနောက်မှာကုလသမဂ္ဂကအခုလိုရွှေ့ပြောင်းပေးခဲ့တာဖြစ်ပါတယ်။အပြန်ဖြစ်နေတဲ့အစိုးရနှစ်ခုကြားတိုက်ခိုက်မှုတွေကြောင့်မြို့တော်ဒဲနဲ့အနားတစ်ပိုက်မှာနေထိုင်ကြတဲ့အရပ်သားတွေအတွက်အင်မတန်အန္တရာယ်များတယ်လို့ကုလသမဂ္ဂကပြောပါတယ်။ကာဆာဘန်ဟာစီယာဒုက္ခသည်စခန်းထဲမှာလူတွေအများများပြီးအစအတော့မလောက်မကဖြစ်နေတဲ့အခြေအနေကိုတင်ပြကြတဲ့ဒုက္ခသည်တွေရိုက်နှက်ခံရတနက်နဲ့ပြစ်ဖောက်ချင်းချောက်ခံရတယ်ဆိုတဲ့သတင်းတွေရခဲ့တာကြောင့်ဒုက္ခသည်300ကျော်ကိုအများဆုံးရွှေ့ပြောင်းပေးခဲ့ရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်။ဆေးရုံတင်ခဲ့ရသူကလည်း12ယောက်ရှိပါတယ်။ Tripoli မြို့တော်ထဲကဒုက္ခသည်စခန်းတွေမှာခိုးလုံနေကြသူ3000လောက်ရဲ့လုံခြုံရေးအတွက်အင်မတန်စိုးရိမ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။တိုက်ပွဲတွေကြောင့်ဒုက္ခသည်တွေရှင်သန်ရေးအတွက်လိုအပ်တဲ့အကူအညီတွေပေးဖို့ခက်ခဲနေတယ်လို့လည်းပြောကြပါတယ်။လီဗျားနိုင်ငံဟာဒုက္ခသည်တွေနဲ့ရွှေ့ပြောင်းအခြေချသူတွေအတွက်အန္တရာယ်များပြီးတော့နေထိုင်ဖို့မသင့်တဲ့နေရာဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကဆိုပြီးတော့လေပြားကနေဥရောပကိုမြေထဲပင်လယ်ဖြတ်သွားနေကြသူတွေကိုကယ်တင်သင့်တယ်လို့ဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်
အန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေဖောက်ပြမှုနဲ့ထောင်နဲ့ခုနှစ်ချက်ခံရတဲ့ရိုက်တာသတင်းတော်ကိုအောင်လုံးနဲ့ကိုကျော်စိုးရွေးရဲ့ယူခံကိုပြည်သူတရားလွတ်တော်ချုပ်ကဒီသတင်းပတ်ထည့်ပေးချလိုက်တဲ့ပေါ်အမေရိကန်နဲ့ကုလသမဂ္ဂအပေါင်းဝင်နိုင်ငံတကာတန်ဝန်ကဝေဖန်မှုတွေဆက်လက်ထွက်ပေါ်နေပါတယ်။ပိုလီစာဆွေးရှင်သတင်းတော်တွေအမှုကိုစစ်ဆေးတဲ့တရားခွင်မှာမှန်မှန်မကန်ဆောင်ခဲ့တာတွေရှိတယ်လို့အယူခံကိုပယ်ချတဲ့ဆုံးဖြတ်ချက်ကလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခဲ့တဲ့သတင်းသမားတွေကိုအကာအကွယ်ပေးရေးပေါ်အကြီးအကျယ်အနှုတ်လက္ခဏာဆောင်တဲ့လုပ်ရည်ဖြစ်ကြောင်းအမေရိကန်နိုင်ငံရေးဌာနပြောခွင့်ရအမျိုးသမီး Morgan Ortagas ကမနေ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။သတင်းတော်တွေနိုင်ငံရေးတကြွလှုပ်ရှားသူတွေအရက်ပက်လူမှုအဖွဲ့အစည်းဝင်တွေတန်ချက်ဖွဲ့ဝင်တွေပေါ်မကြသေးခင်တုန်းကဖန်ဆင်းမှုတွေပေါ်အလွန်မင်းဆိုးရင်အကြောင်းနဲ့ခက်ခက်ခဲခဲရယူထားတဲ့လွတ်လပ်ခွင့်တွေကိုထိန်းသိမ်းဖို့ဒီမိုကရေစီအောင်မြင်မှုတွေနောက်ပြန်မဆုတ်စေဖို့နဲ့သတင်းသမားတွေမိသားစုတွေနဲ့ပြန်လည်ဆုံဆွေးခွင့်ရအောင်ကြိုးပမ်းဖို့လည်းတိုက်တွန်းထားပါတယ်။ဒီချိန်မှာပဲရိုက်တာသတင်းတော်တွေရဲ့ယူခံကိုပယ်ချလိုက်တဲ့ဆုံးဖြတ်ချက်ဟာမတရားမှုတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ဒီမိုကရေစီရဲ့အတွက်အမှောင်ဖုံးတဲ့နေတဲ့နေဖြစ်တဲ့အကြောင်းလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ယန်းကြီးတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆရာအထူးကိုယ်စားလှယ်ဒေးဗစ်ကေရိုကလည်းပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုခဲ့ကြပါတယ်။
တရုတ်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ဟာတရုတ်ဝန်ကြီးချုပ်လီကေချန်းနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။နှစ်ဖက်အပြန်အလှန်အကြိုးအတွက်လက်တွေ့ကြတဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေရှေ့တိုးလှုပ်သွားဖို့လိုလားတယ်လို့တောင်ဆန်းစုကြည်ကတရုတ်ဝန်ကြီးချုပ်ကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံစီးပွားရေးနဲ့လူမှုတိုးတက်ရေးတို့အတွက်တရုတ်ကခိုင်ခိုင်မာမာပံ့ပိုးတဲ့အတွက်လည်းကျေးဇူးတင်စကားပြောခဲ့တယ်လို့တရုတ်ဝန်ကြီးချုပ်ယုံကထုတ်ပြန်တဲ့သတင်းထဲမှာဖော်ပြထားပါတယ်။ရှင်းနှစ်မှာဒီအနှစ်80ပြည့်မဲ့တရုတ်မြန်မာတန်တမန်ဆက်ဆံရေးမှာနိုင်ငံရေးအရာအပြန်အလှန်ယုံကြည်မှုကိုပိုပြီးခိုင်မာအောင်နဲ့ဘုံတိုးတက်ရေးအတွက်ဖက်ဖက်ကပူးပေါင်းဆောင်ရွက်မှုတွေကိုတရုတ်ဘက်ကတိုးမြင့်သွားခြင်းတဲ့အကြောင်းတရုတ်ဝန်ကြီးချုပ်ကလည်းဒေါအောင်ဆန်းစုကြည်ကိုပြောခဲ့တယ်လို့ဆိုပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံတိဆောက်ရေးကိုလည်းရှေ့တိုးဆောင်ရွက်သွားခြင်းတယ်လို့ဝန်ကြီးချုပ်လီကေချန်းကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။ခေါင်းဆောင်နှစ်ယောက်ဒီကနေ့တွေ့ဆုံပြီးမှတရုတ်နဲ့မြန်မာပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုလက်မှတ်ရေးထိုးပွဲကိုလည်းတက်ရောက်ခဲ့ကြပါတယ်။ မနေ့ကတော့ဒေါက်ဆန်းစုကြည်ဟာတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့နဲ့တရုတ်မြန်မာနယ်စပ်လုံခြုံတည်ငြိမ်ရေးနယ်စပ်မှာနေထိုင်ကြတဲ့ပြည်သူတွေရဲ့ဘဝပုံမှန်အေးချမ်းရေးအတွက်တရုတ်ကမြန်မာနဲ့လက်တွဲဆောင်ရွက်သွားမယ်လို့သမ္မတရှီဂျင်ပင်ကပြောကြားခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကလည်းနယ်စပ်တည်ငြိမ်ရေးအတွက်တရုတ်နဲ့ပူးပေါင်းဆောင်ရွက်သွားဖို့လိုလားတဲ့အကြောင်းတုံ့ပြန်ခဲ့တဲ့အကြောင်းကိုတရုတ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ခေတ်သစ်ပိုလန်မှကြီးဆိုင်ရာအပြည်ပြည်ဆိုင်ရာညီလာခံကိုတရုတ်နိုင်ငံမှာဒေါအောင်ဆန်းစုကြည်တက်ရောက်နေတာဖြစ်ပြီးတော့တရုတ်ခရီးစဉ်28ရက်နေ့မှာပြီးဆုံးရင်29ရက်နေ့ကနေမေလ1ရက်နေ့အထိကမ္ဘောဒီးယားနိုင်ငံကိုခရီးဆက်မှာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကအရသာတည်ဆုံမှုတွေမှာတာလီဘန်တွေနဲ့တပုံတွေရဲ့လက်ချက်ကြောင့်တည်ဆုံသူအရေးအတွက်ထက်အမေရိကန်နဲ့အာဖဂန်စစ်အုပ်တပ်ဖွဲ့တွေလက်ချက်ကြောင့်တည်ဆုံသူအရေးအတွက်ကပုံများတဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။2019ခုနှစ်ပထမ3လပတ်အတွင်းအစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေလက်ချက်နဲ့အရသာတည်ဆုံသူ305ယောက်ဒဏ်ရာသူ303ယောက်ရှိခဲ့ပြီးတပုံတွေလက်ချက်နဲ့တည်ဆုံသူအရသာကတော့229ယောက်ဒဏ်ရာသူ936ယောက်ရှိခဲ့တဲ့အကြောင်းကုလသမဂ္ဂကမနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ
။အမေရိကန်ပြည်ထောင်စုမှာဝက်သက်ရောဂါကင်းစင်ပပျောက်ပြီလို့ကြေညာခဲ့တဲ့2000ပြည့်နှစ်ထဲကဆိုရင်ဝက်သက်ရောဂါကူးစက်တယ်လို့အတည်ပြုနိုင်သူအရေအတွက်ကအမြင့်ဆုံးကိုအခုရောက်နေပါတယ်။နိုင်ငံတော်ဝန်ပြည်နယ်22ခုမှာဝက်သက်ရောဂါဖြစ်နေသူပေါင်းဗုဒ္ဓဟူးနေ့ကအထိ695ယောက်ရှိနေပြီလို့ကူးစက်ရောဂါထိန်ချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကမနေ့ကပြောကြားခဲ့ပါတယ်ယောဂါကူးစက်မှုအဖြစ်ဆုံးကတော့နယူးယောက်မြို့မှာဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကယောဂါဖြစ်တယ်လို့အတည်ပြုနိုင်သူ390ရှိပါတယ်တချို့ကတော့ဂျူးလူမျိုးတွေအများစုနေထိုင်ကြတဲ့ Brooklyn အရပ်မှာဖြစ်ကြပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ချင်ညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုတင်ပြပေးကြပါတယ်။အေအဖွဲ့နဲ့ပတ်သက်ဆက်နွယ်နေတဲ့ဆိုပြီးမြောက်ဦးမြို့နယ်လက်ကာရွာအတွင်းကတမတော်ဘက်ကမတင်ကားလို့ဖမ်းဆီးသွားတဲ့လူ28ဦးတွေက3ဦးသေဆုံးသွားတယ်လို့တမတော်ဘက်ကပြောဆိုလိုက်ပါတယ်။ဒီသေဆုံးမှုအတွက်အကြောင်းရင်းမှန်သိရအောင်ရခိုင်ပြည်နယ်လွတ်တော်အနေနဲ့စုံစမ်းသွားမယ်လို့လည်းလွတ်တော်အကြီးအကဲတွေကပြောပါတယ်။မိသားစုဝင်တွေကတော့ယောဂါကြောင့်ထိတာမဟုတ်နိုင်ဘူးလို့တန်ကြားရှိနေကြပါတယ်။ VOA မြန်မာပိုင်းသတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။တမတော်ကနေဖမ်းဆီးထိန်းသိမ်းထားတဲ့မြောက်ဦးမြို့နယ်လက်ကရွာသား29ဦးနဲ့က3ဦးဟာဒီရက်ပိုင်းမှာတေဆုံသွားပြီလို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲပတ်တွင်းမှုဘုမှုရုပ်စွန်မင်းတို့ကအခုလိုပြောပါတယ
်ပထမတဦးကတော့မလုံးရောဂါနဲ့တိဆုံးတာရှိတယ်ဒုတိယတဦးကတော့ချုပ်ထဲမှာမဆိုးနေသူသူသက်သာတရားသိတာရှိတယ်နောက်တစ်ယောက်ကတော့အစီအစဉ်ဆွေးနေတယ်လို့ပြောဟိုသိသွားတာရှိတယ်ကျွန်တော်တို့ကတော့ request ဆွေးချက်တွေပါလို့လည်းစစ်တီတီတီဆွေးရင်မှာယူထားတာရှိတယ်ဒီမူတည်ရင်းပေါ့ဖွင့်ထားတာရှိတယ်လက်ရှိကကျွန်တော်ဓာတ်လူကြီးကတော့ဟိုစစ်ဆေးနေကြပဲရှိတယ်
ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကတမတော်ကနေဖမ်းဆီးသွားတဲ့လက်ကရွာသားကြည်ရွာသားတွေနဲ့ကဦးသိန်းထွန်းစိန်နဲ့ကိုစုံမျိုးထွန်းအပါဝင်3ဦးသေဆုံးသွားတာဖြစ်ပါတယ်။တမတော်ကနေဖမ်းဆီးထိန်းသိမ်းထားတာ15ရက်အတွင်းလူ3ဦးသေဆုံးသွားတာဟာယောဂါကြောင့်တည်တာမဖြစ်နိုင်ဘူးလို့သေဆုံးသူမိသားစုဝင်တူကပြောပါတယ
်။ယောဂါရောက်တော့ဒီမှာမင်းအချက်အလက်တွေကောဒါနဲ့မပြောဘူးလို့မပြောကြရ
ဒါပေမဲ့အခုလူသေဆုံးမှုမှာယောဂါကြောင့်သေဆုံးတာလားနှိမ့်ဆက်ခံရမှုကြောင့်သေဆုံးတာလားဆိုတာကိုတော့တိတိပပအတိမပြုတ်နိုင်သေးပါဘူးသေဆုံးသွားတဲ့ရွာသား၃ဦးရဲ့မိသားစုဝင်တွေကိုတရားဝင်အကြောင်းကြားမှုမရှိသေးသလိုကြံရှိတဲ့လူတွေပြန်မဖမ်းချုပ်သွားသလဲဆိုတာကိုမိသားစုတွေမသိရှိသေးဘူးလို့လည်းသူကဆိုပါတယ်ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးဆန်ကျော်လှကတော့ဒီသေဆုံးမှုအကြောင်းရင်းမှန်သိရအောင်လွှတ်တော်ကနေစုံစမ်းစစ်ဆေးသွားမယ်လို့အခုလိုပြောပါတယ်။
ကျွန်တော်တို့ကအနှံ့လို့ပြီးတော့အဲ့ဒီကမတော်ဖက်ကပြန်ဖြေဒေလုံကြီးကလည်းပြောတယ်လေအဲ့လိုဆုံးသွားတယ်ဆိုပြီးတော့သူတို့ပြောတယ်။အဲကျွန်တော်တို့ကတော့ဒီကိစ္စတွေနဲ့ပတ်သက်လို့ကတော့လွှတ်တော်နဲ့ကတော့လုံခြင်းလုံဖက်ကြောင့်အားလုံးကိုပြောပါပါ။ဘယ်လိုလုပ်မယ်ဆိုတာကတော့ကျွန်တော်တို့ကပြောလို့မရသေးဘူး။
ဧပြီလ9ရက်နေ့ညကမြောက်ဦးမြို့ရဲတပ်ရင်းဌာနချုပ်ကိုရခိုင်တပ်တော်အေအေကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးတပ်မတော်ကနေနေမီရှင်းလင်းရင်လက်ကရွာဘက်ကိုရောက်ရှိလာပြီးရွာသားတွေကိုဖမ်းဆီးခဲ့ကြောင်းဒေသခံရွာသားတွေကပြောပါတယ်။တပ်မတော်ဘက်ကတော့လက်ကရွာတွင်ဝင်ရောက်စစ်ဆေးရမှာဒီလူတွေဟာအေအေနဲ့ဆက်သွယ်နေတယ်လို့တန်တရားရှိနေတာကြောင့်ဖမ်းဆီးစစ်ဆေးနေကြောင်းဗိုလ်မှူးချုပ်စွန်မင်းတို့က VOA ကိုပြောဆိုခဲ့ပါတယ်။ဒီလူတွေနဲ့ပတ်သက်ပြီးတော့တပ်မတော်ကနေဖမ်းဆီးရရှိခဲ့တဲ့ဖွဲ့စည်းပုံဆိုင်ရာဆက်ရွက်ဟာလက်ကကြေးရွာလုံကြုံရေးညကင်းအလှည့်စည်ရင်ဖြစ်ပြီးဖမ်းဆီးခံရတဲ့လူတွေအလုံးဟာအေအေတပ်ဖွဲ့ဝင်မဟုတ်ပဲရွာသားတွေဖြစ်တယ်လို့ကြေးရွာအုပ်ချုပ်ရေးမှူးဦးအောင်တမ်းမြင့်ကပြောခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်တော်အေအေတို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကြောင့်အရသားတွေထိခိုက်တည်ဆုံမှုအ ဖမ်းဆီးခံရမှု၊ဖိုက်ပွဲကြောင့်စစ်ဘေးသိမ်းကြောင့်နေရမှုတွေပုံပုံများပြားလာနေပါတယ်။ဒီအခြေအနေတွေကိုရပ်တန့်ဖို့အစိုးရသက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေကြားပြည်ကမှုတွေရပ်ဆဲပြီးတွိတ်ဆုံဆွေးနွေးသွားဖို့ရခိုင်လူမှုအဖွဲ့အစည်း300နီးပါးကဧပြီလ22ရက်နေ့ရက်စွဲနဲ့တောင်းဆိုခဲ့ပါတယ်ခင်ဗျာ
။ပြည်ဝင်တဲ့နောက်နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြကြပါမယ်။တိုင်းပြည်တွင်းကအသာရေးနာရေးကိစ္စတွေကနေတွေးလူတာသဘာဝပတ်ဝန်းကျင်ထိန်းသိမ်းတာလို့ကိစ္စတွေအထိလူမှုအချို့ပြုလုပ်ငန်းတွေမှာပါဝင်ကူညီဖို့အတွက်ထိုင်းနိုင်ငံသားအတိမတ်ပြုခံထားတဲ့စောလူမှုစောင့်ရှောက်ရေးအဖွဲ့ကလူငယ်ကလေးငယ်40ကျော်နဲ့ဝန်ထမ်းတချို့ဧပြီလ22ရက်နေ့ကတက္ကသိုလ်မှာစေနာဝန်ထမ်းစီရင်ပေးသွင်းခဲ့ကြပါတယ်။မကြခင်နန်းတက်တော်မဲ့ထိုင်းနိုင်ငံရဲ့ဆယ်သက်မြောက်ဘုရင်ရဲ့နန်းတပ်ပွဲမရောက်ခင်ခုလိုစီရင်ပေးသွင်းခဲ့ကြတာဖြစ်ပြီးတော့သူတို့နဲ့ဒူတက်ခရိုင်ထဲမှာရှိတဲ့မြန်မာနယ်ပွားနိုင်ငံမဲ့တွေအနေချာနေဖြစ်တဲ့မြန်မာတွေလည်းယာနဲ့ချီပြီးတော့ပါဝင်စီရင်ပေးသွင်းခဲ့ကြပါတယ်ဒီအကြောင်းပြည်စုံကိုတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာရှိတဲ့နိုင်ငံသားတွေကိုနိုင်ငံသားရရှိထားတဲ့နိုင်ငံမဲ့တွေကိုထိုင်းနိုင်ငံထဲမှာနေထိုင်ခွင့်အထောက်အထားရရှိထားတဲ့သူတွေကိုမိမိဆန္ဒနဲ့စေတနာဝန်ထမ်းတွေလုပ်ဖို့အတွက်စီရင်ပေးသွင်းကြတာတွေလုပ်ကြပါတယ်။နန်းတက်ပွဲအချိန်မှာကူညီဖို့နဲ့စေတနာဝန်ထမ်းလုပ်ဖို့အပါအဝင်ဘဲအချိန်မဆိုလူသားအချို့ပြုလုပ်ငန်းတွေကိုမိမိဆန္ဒလျောက်လုပ်ချင်တဲ့သူတိုင်းဟာစီရင်ပေးသွင်းနိုင်ကြပါတယ်။အဲ့ဒီလိုပေးသွင်းဖို့အတွက်စောလို့ခေါ်တဲ့ကလေးတငယ်များနဲ့အမျိုးသမီးများအတွက်လူမှုဆောက်ရှောက်ရေးအဖွဲ့ကကလေးတွေဟာတက်ခရိုင်ကိုဧပြီလ24ရက်နေ့မှာတွားရောက်ခဲ့ကြတာပါ။ကလေးတွေနဲ့ဝန်ထမ်းတွေတွားရောက်စီရင်ပေးသွင်းကြပြီးကူညီရမယ့်လုပ်ငန်းတွေနဲ့ပတ်သက်လို့သောဖွဲ့ရဲ့ဘုတ်မှန်ပါတူဖြစ်တဲ့ Mrs. ဖုံထောင်းကအခုလိုပြောပြပါတယ
်။ဘယင်ကသမထာကအလုံးတို့ပွဲတို့လေပေါ့နော်
။
အဲ့ဒါလုပ်ရမယ်။နောက်တစ်ခုမှရက်ကွက်လူတို့ပါတို့တို့သမထာကအလုံးပေါ့။ဗါလကံပေါင်းစလာ
။
စကံပေါင်းစလာ
။
အခုလူစေအောင်စကံပေါင်းစစေအော်ဟိုခကြီးတဲ့ဗါနဲ့စေအဲ့လေကိုစကံပေါင်းသွားပြီးဟိုမှာဖြစ်ချီတချတို့ယူတို့အဲ့လိုလေ
။
တို့ကြည့်ရမှာပေါ့အဲ့လိုတရားတရားမှာ။နောက်တစ်ချက်မှာကိုပကပ်ပိုင်းမှာကိုဘဲကလှုပ်ပိုင်းတာပေါ့ကျွမ်းကြည့်နေပေါ့ကိုပကပ်မှာကိုဘဲပါတာကိုပြောကျွမ်းကြည့်နေ
မ
မာဖိုင်းအင်္ဂလိပ်စပင
်
ဂျာမန်ပြယုတ်အဲ့လိုပေါ့အစုံပဲ
ဘ
လာရောဘာရောပေါ့အဲ့လိုတကယ်တကယ်ဟိုပြဿနာအကြီးကြီးကြီးလာဆိုအဲ့ဒီလူတွေအတူတူစနစ်ဟိုနေရလေချက်ပြရလွယ်အောင်ပေါ့
စေတနာဝန်ထမ်းလှုပ်လို့သူတွေဟာမိမိစိတ်တန်ရာကိုလုပ်နိုင်ကြပါတယ်။တိုင်းပြည်တွင်းမှာလူမှုကူညီရေးတွေအတွက်လိုအပ်လာတဲ့အခါမှာဘာတွေလုပ်နိုင်ပါတယ်ဆိုတာကိုဖောင်ဖြည့်ပေးကြရတာပါ။အဲ့ဒီဖောင်ထဲမှာရုပ်ပုံလေးတွေနဲ့သာဖော်ပြထားပြီးမိမိဟာဘာအလုပ်လုပ်တယ်ဆိုတာဘာလုပ်နိုင်တယ်ဆိုတာကိုအမှတ်ကလေးနဲ့သာချစ်ပြီးမိမိတက်နိုင်တာကိုစာရင်းပေးသွင်းနိုင်ပါတယ်။အမိုက်ကောက်တာ၊ချက်ပြုတ်ရေး၊တန့်ရှင်းရေး၊စိုက်ကယ်မောင်းတာ၊ရေကူးတတ်တာ၊သဘာပတ်ဝန်းကျင်ထိမ့်သိမ်းတာ၊သွေးလူတန်းတာအပါအဝင်လူမှုရေးလုပ်ငန်းတွေထဲကမိမိလုံနိုင်တာအားလုံးကိုအချိန်မရွေးအခုညီပေးနိုင်ပါတယ်လုံနိုင်ပါတယ်ဆိုတဲ့အကြောင်းကိုစည်ရင်းပေးသွင်းကြရတာပါအဲ့ဒီလိုစိတ်တန်ရာလုပ်ကြတဲ့သူတွေကိုစုစည်းပြီးတိုင်းပြည်မှာလိုအပ်လာတဲ့အခါမှာခေါ်ယူနိုင်ဖို့အတွက်စေတနာဝန်ထမ်းတွေအဖြစ်စည်ရင်းပေးသွင်းကြရတာဖြစ်ပါတယ်ဒီလိုတွားရောက်စည်ရင်းပေးကြသူတွေထဲမှာနိုင်ငံမဲ့တွေနဲ့ထိုင်းနိုင်ငံမှာအနေကျတဲ့မြန်မာနိုင်ငံသားတွေလည်းယာနဲ့ချီပြီးပါဝင်စည်ရင်းပေးသွင်းကြကြတာပါဧပြီလ24ရက်နေ့ကတော့တက္ကရာရိုင်ထဲမှာထိုင်းနိုင်ငံသားတွေနိုင်ငံမဲ့တွေအပါအဝင်စည်ရင်းပေးသွင်းသူ3000ထက်မနည်းရှိကြပါတယ်ရှင
်မြန်မာနိုင်ငံရဲ့ကြီးကဲတွေဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြောင်းလိုင်းတို့ဟာဒီအပိုင်းတွင်းမှာမြန်မာအင်ဂျင်ချင်းကမ္ဘာအင်အားကြီးတရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲတရုတ်မြန်မာဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲစနေနေ့ညတိုင်းလေလိုင်းစီစဉ်မှာသုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြန်လိုတဲ့သောတာရှင်တွေအနေနဲ့ VOA ကိုကို့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုင်းလေလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူတော့မှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမည်ကို့မိကုံကိုစာနဲ့ဖြစ်စေအသံပိုင်းနဲ့ဖြစ်စေကြိုတင်ပေးပို့နိုင်သလို Facebook စာမျက်နှာပေါ်မှာလည်းရေးသားထားနိုင်ပါတယ် VOA မြန်မာဘိုင်းဖုန်းနံပါတ်ကတော့1-2-3-2-3-2-5-5-5လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုကြိုဆိုပါရစေ
။သော ားရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေခင်ဗျာ။ VOA မြန်မာပိုင်းကနေခြားသတင်းတွေနဲ့ညနေခင်းသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာသတင်းတွေကိုအလှည့်ပေးကြပါတယ်။အီရန်နိုင်ငံကယေနန်တင်သွင်းနေတဲ့၅နိုင်ငံအပေါ်အရေးမြူပဲခွင့်ပြုပေးထားတာကိုမေလ၁ရက်နေ့ကစပြီးတော့အဆုံးသတ်တော်မှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကပြောကြားလိုက်ပြီးတော့မလိုက်နာတဲ့နိုင်ငံတွေအနေနဲ့ပိတ်ဆို့အရေးယူမှုတွေနဲ့ရင်ဆိုင်ရမယ်လို့ပြောပါတယ်။အီရန်ကယေနန်တွေကိုအများဆုံးဝယ်ယူနေတဲ့တရုတ်နိုင်ငံနဲ့တူရကီတို့ကတော့အမေရိကန်ရဲ့ဒီလိုပြောဆိုမှုကိုအပြင်းထန်ကန့်ကွက်နေတာကြောင့်ပိတ်ဆို့အရေးယူတဲ့နည်းနဲ့နိုင်ငံသားရေး policy တွေပြောင်းလဲနိုင်ဖို့ကြိုးစားနေတဲ့သမ္မတ Trump အစိုးရတို့တော့စိန်ခေါ်မှုတွေဖြစ်လာစေပါတယ်။ဒီကြောင့် VOA သတင်းတော် Patsy Wider Kusara အင်မီရောကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အီရန်ရဲ့အသက်သွေးကြောဖြစ်တဲ့ယေနန်တင်ပို့မှုအဆုံးသတ်ရေးရည်ရွယ်ပြီးအမေရိကန်ကဒီဆုံးဖြတ်ချက်ကိုချလိုက်တာပါ။2015ခုနှစ်ကရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်ကနေမနစ်မေလတုန်းကအမေရိကန်ကနှုတ်ထွက်ပြီးပိတ်ဆို့ရေးယူမှုအသစ်တွေပြန်လည်ချမှတ်ပြီးတဲ့နောက်တရုတ်၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယားနဲ့တူရကီနိုင်ငံတို့အပေါ်အီရန်ကယေနန်တင်သွင်းခွင့်ပြုထားတာတွေကိုပြန်ရုပ်သိမ်းတော့မယ်လို့အခုသတင်းပတ်အစောပိုင်းမှာသမ္မတထရမ့်အဆိုရကကြေညာခဲ့တာပါဒီဆုံးဖြတ်ချက်ကိုမလိုက်နိုင်ရင်တော့အဲ့ဒီ၅နိုင်ငံလည်းပိတ်ဆို့အရေးယူမှုနဲ့ရင်ဆိုင်ရနိုင်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီး Mike Pompeo ကပြောပါတယ
် Any nation or entity interacting with Iran should do its diligence and err on the side of caution
ဤရန်နဲ့ဆက်ဆံတဲ့ဘယ်နိုင်ငံဘယ်ကုမ္ပဏီပဲဖြစ်ဖြစ်အမှားမလုပ်မိစေဖို့သတိထားကြစေချင်ပါတယ်ရလာမယ့်အကျိုးအမြတ်တဲ့ရင်ဆိုင်ရမယ့်ဆိုးကျိုးကပိုများပါတယ
်ပြိုင်ဘက်နိုင်ငံတွေနဲ့ဆက်ဆံတဲ့နေရာမှာမဟာမိတ်ဖွဲ့ဖိအားပေးလှုပ်ဆောင်တာမျိုးသမ္မတထရမ့်အစိုးရကလှုပ်ဆောင်လို့မရှိဘဲတစ်ဖက်သက်ဆုံးဖြတ်ပြီးပိတ်ဆို့အရေးယူမှုတွေမကြခဏချမှတ်လှုပ်ဆောင်လို့ရှိတယ်လို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကသူတေတီဘီလ်ရိုက်ကတုံ့တက်ပါတယ
် It will not make things better it will make them worse it will alienate the 5 countries
အဲ့ဒီလိုလုပ်တဲ့အတွက်အခြေအနေတွေကောင်းမလာတဲ့အပြင်ပိုဆိုးနိုင်ပါတယ်ဒီကိစ္စမှာတက်ဆိုင်နေတဲ့၅နိုင်ငံတွေလည်းဆက်ဆံရေးအဆင်မပြေဖြစ်နိုင်ပါတယ်
တရုတ်နိုင်ငံဟာအီရန်ကထွက်တဲ့ယင်နန်တဝက်လောက်ကိုဝယ်ယူနေတာဖြစ်တဲ့အတွက်ဒီကိစ္စကိုအပြင်းထန်ကန့်ကွက်နေပါတယ်။ဒါနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကောင်ရှောင်းကအခုလိုပြောပါတယ်
။中国同伊朗公司的同伊朗的合作公开透明
တရုတ်နဲ့အီရန်တို့ရဲ့ဆက်ဆံရေးဟာပွင့်လင်းမြင်သာမှုရှိပြီးတော့အကျိုးအကြောင်းစီလျော်မှုရှိတဲ့တရားဝင်ဆက်ဆံရေးဖြစ်တာကြောင့်လေးစားမှုရှိသင့်ပါတယ
်။အီရန်ရဲ့အိမ်နီးချင်းတူရကီကလည်းအမေရိကန်ရဲ့ဆုံးဖြတ်ချက်ကိုရှုတ်ချကြောင်းတူရကီနိုင်ငံရဲ့ဝန်ကြီးmevlu kavusoglu ga pyo bare
yani siyasi bakımdan doğru değildir etik bakımdan doğru değildir ticari
bakımdan ayi aya yo chinwe pai san ya aya yo kong twei yi amyin aya ba di lou yet ha mamman kan ba u
iran ga yinan ni go dutiya a mya song tin twin ni de india ga do american ye song phyat chet go lite na me lo so ba de da ba me india ha dollar ne ma hoke be rupee ngwe tong pi paisa so ye yu mu de go shaung sha de ni go a tei ma tong ke bu ba de di song phyat chet go ma lite na lo de naingan ni a ni ne ဆွေးနွေးညီနိုင်တာလက်စားချေတာတွေလုပ်နိုင်တယ်လို့ယင်းနံတင်သွင်းမှုကိုပုဂ္ဂလိကကုမ္ပဏီတွေကလုပ်ကြတာဖြစ်တဲ့အတွက်လိမ့်လဲတာတွေလည်းရှိနိုင်တယ်လို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကသုတေသီဘီလ်ရိုက်ကပြောပါတယ
် It will be hard for the US administration to take action against private tankers
နိုင်ငံကြားလန်တင်ထားတဲ့ပုဂ္ဂလိကယင်းနံတင်သင်္ဘောတွေကိုအမေရိကန်အနေနဲ့ရေးယူဖို့ခက်ခဲနိုင်ပါတယ်အဲ့လိုလုပ်မယ်ဆိုရင်တန်တမာရေးအရပြဿနာဖြစ်နိုင်ပါတယ်
ဈေးကွက်မှာလုံလောက်တဲ့ဝယ်လို့အားရှိသလောက်နဲ့ကိုက်ညီတဲ့ပမာဏကိုသာထုတ်လုပ်သွားမှာဖြစ်ကြောင်း OPEC အဖွဲ့ဝင်နိုင်ငံတွေကပြောကြားလိုက်တဲ့အတွက်အင်္ဂါနေ့ကရေနံဈေးတွေ6လအတွင်းအမြင့်ဆုံးကိုတက်သွားခဲ့တယ်လို့ Mizuho America ကုမ္ပဏီကညွှန်ကြားရေးမှူး Bob Yoga ကပြောပါတယ
် The Saudis have not come out and really put out a strong message that they would help replace any barrels
ဤရနေ့ပတ်သက်တဲ့ဆုံးဖြတ်ချက်ချလိုက်တာကြောင့်ဈေးကွက်မှာလိုအပ်လာမယ့်ပမာဏကိုသူတို့ဘက်ကအစားထိုးထုတ်လုပ်ပေးမယ်ဆိုရဲခိုင်မာတဲ့ကြေညာချက်မျိုးsorry ဘက်ကထုတ်ပြန်တာမရှိသေးပါဘူး
။အီရန်ဘက်ကတော့လက်စားချေတဲ့အနေနဲ့ဟော့မုဇ်ရေလက်ကြောကိုပိတ်ပစ်မယ်လို့ချိန်ချောက်ထားပါတယ်။ကမ္ဘာကုန်ပစ္စည်းစုစုပေါင်း9ဘုံတဘုံကိုဖြတ်တန်းတည်ဆောင်နေတဲ့အဲ့ဒီရေလက်ကြောပိတ်ပစ်မယ်အရေးကိုဟန့်တားသွားမယ်လို့အမေရိကန်ဘက်ကလည်းပြောထားပါတယ်ခင်ဗျာ
။ကိုယ်ဆောင်လိုက်ပြပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့အမေရိကန်သမ္မတကိုဖြုတ်ချဖို့တောင်းဆိုနေတာနဲ့ပတ်သက်ပြီးတော့ပြောပြပေးကြပါမယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမင်းမဲအုပ်စင်စာဖြတ်တောက်ထားတဲ့ရုရှားစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်ပြီးနောက်သမ္မတရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေတဲ့ကိုယ်စားလှယ်လောင်းတွေအပါအဝင်ဒီမိုကရက်တချို့ကသမ္မတထရမ့်ကိုယာရုကနေဖြုတ်ချအရေးယူဖို့ကြဲကြဲလောင်းလောင်းတောင်းဆိုလာနေကြပါတယ်။ဒါပေမဲ့လည်းဒီမိုကရက်တွေထဲမှာသမ္မတကိုယာရုကဖြုတ်ချနိုင်ရေးရှေ့လျားပြီးတော့နိုင်ငံရေးရကွဲပြားမှုတွေဖြစ်စေနိုင်တဲ့နည်းလမ်းကိုသုံးဖို့ပေါ်မတူညီတဲ့အမြင်တွေလည်းအမျိုးမျိုးဖြစ်ပေါ်နေပါတယ်။ ရွေသတင်းတော့ခြင်းမလုံးပြပုထားတဲ့သတင်းကိုကိုငိမ့်ညန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဒီမိုကရက်တစ်သမ္မတလောင်းကိုယ်စားလှယ်တဦးလည်းဖြစ်စနေတာတဦးလည်းဖြစ်တဲ့ Elizabeth Warren ဟာ New Hampshire ပြည်နယ်နဲ့ Massachusetts ပြည်နယ်မဲဆွယ်စည်းရုံးပွဲတွေအတွင်းသမ္မတ Trump ကိုယာတုကဖြုတ်ချအရေးယူဖို့ဦးဆောင်ပြောဆိုနေတာပါ
။ We cannot be an American.That says it is
နိုင်ငံသားတိုင်းပြည်တစ်ခုကကျမတို့နိုင်ငံကိုတိုက်ခိုက်ခဲ့တဲ့လူရက်ကိုစုံစမ်းစစ်ဆေးဖို့ပိတ်ပင်ခဲ့တဲ့ American သမ္မတတယောက်ရဲ့လူရက်ဟာကောင်းပါတယ်လို့ American တယောက်အနေနဲ့တော့ကျမမပြောနိုင်ပါဘူးသမ္မတရဲ့မကောင်းတဲ့လူရက်တွေကိုစုံစမ်းဖို့ပိတ်ပင်တာမျိုးလည်းမဖြစ်သင့်ဘူးလေ
သမ္မတလောင်းကိုယ်စားလှယ်ဖြစ်ဖို့ကြိုးပမ်းနေတဲ့အင်ဒီယားနာပြည်နယ်စောက်ပန်းမြို့မြို့တော်ဝင်ပီဘူဒဂျက်ကတော့တိတိကျကျမပြောပါဘူး
I think that Congress
Reagan လွတ်တော်အနေနဲ့ဒီဆုံးဖြတ်ချက်ကိုချတင်ပါတယ်။သမ္မတအနေနဲ့လည်းခံယူတင်ပါတယ်။ဒါပေမဲ့လည်းကျွန်တော်အာရုံစိုက်တာကတော့2020မဲဆွယ်စည်းရုံးပွဲတွေဖြစ်ပါတယ်။ကျွန်တော်ကလွတ်တော်အမှန်လည်းမဟုတ်ဘူးဆိုတော့သူတို့ကိုမဲရွေးပွဲအနိုင်ရအောင်လုပ်ဖို့ပါပဲ
။အခုလက်ရှိမှာတော့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကသမ္မတကိုယာရုကဖြုတ်ချအရေးယူဖို့ကိုစန့်ကျင်နေပြီးသမ္မတနဲ့အစိုးရအဖွဲ့ကိုလွတ်တော်ကြီးကြပ်ရေးကြားနာပွဲတွေကတဆင့်တာဝန်ခံမှုဖြစ်လာအောင်လုပ်ချင်နေတာပါ။လေလာသူဂျူလီပေ့စ်က
သူ့အနေနဲ့မြင်တာကယာရုကဖြုတ်ချအရေးယူဖို့ဆိုရင်ယာရုကဖြုတ်နိုင်လောက်တဲ့ပြစ်မှုကြောင့်အခိုင်လုံတဲ့တက်တဲ့အထောက်အထားရှိရမှာဖြစ်တယ်လို့ဒီမိုကရက်တွေထောက်ခံဖို့တာမကရီပပ်ဘလီကန်တွေကလည်းထောက်ခံဖို့လိုအပ်ပါတယ
်ဒီမိုကရက်အများစုကတော့မသေးကြပါဘူးလို့ကယ်လီဖိုးနီးယားအောက်လွှတ်တော်အမတ်အဒန်ရှစ်ကပြောပါတယ
် Is that the best thing for the country to
ယာရုကနေဖြုတ်ချအရေးယူဖို့ကတိုင်းပြည်အတွက်အကောင်းဆုံးနည်းလမ်းဖြစ်နေပြီလားဘာလို့လဲဆိုတော့မလုပ်ဘူးဆိုရင်သူ့ရဲ့အပြုမှုတွေဟာသမ္မတနေရာနဲ့တင့်တော်တယ်လို့သတင်းစကားပေးတယ်လို့ဖြစ်နေမလား Republican ခေါင်းဆောင်တွေသူ့တာဝန်သူမလုပ်တဲ့အတွက်ယာရုကဖြုတ်ချအရေးယူမှုလုပ်ရင်စဲနီလွတ်တော်မှာမအောင်မြင်ဖို့များတာကြောင့်ဒါမျိုးမလုပ်တာကတိုင်းပြည်အတွက်အကောင်းဆုံးဖြစ်မယ်လို့ထင်သလား
ယာရုကဖြုတ်ချအရေးယူဖို့ထောက်ခံတဲ့ဒီမိုကရက်တွေကိုယ်တိုင်ဝန်ခံထားတာကဒါဟာရှေးလျပြီးနိုင်ငံရေးအရစွန့်စားရကြလွန်းတဲ့အလုပ်ဖြစ်တယ်လို့လေးလာသူ Matt Dallet ကပြောပါတယ်
by the time impeachment process
ယာရုကဖြုတ်ချရေးယူရေးအရှိန်ရလာတဲ့အချိန်မှာ2019နှစ်ကုန်ပိုင်းဒါမှမဟုတ်2020နှစ်ဦးပိုင်းလောက်ကိုရောက်သွားမှာပါအဲ့ဒီအချိန်မှာရှုပ်ထွေးမှုတွေဖြစ်လာနိုင်ပါတယ်ဘာလို့လဲဆိုတော့သမ္မတကိုဖြုတ်ချနိုင်မဲ့နောက်ထပ်နည်းလမ်းတစ်ခုပေါ်လာလို့ပါဒါကတော့ရွေးကောက်ပွဲပဲဖြစ်ပါတယ
်သမ္မတ Trump ကဒီမိုကရက်တွေကို Twitter ပေါ်မှာအကြီးအကျယ်ထိုးနှက်နေပြီးယာရုကဖြုတ်ချခံရမယ့်အရေးနည်းနည်းလေးတောင်မစိုးရိမ်ဘူးလို့သတင်းတောက်တွေကိုပြောပါတယ်ဒါဟာလာမယ့်နိုင်ငံရေးတိုက်ပွဲတွေရဲ့အစိပ်ပိုင်းပဲလို့ကျွမ်းကျင်သူ John Fortia ကပြောပါတယ
် Well I don't think it's over we'll keep talking about it
but ကျွန်တော်ထင်တာကတော့ဒါမပြီးသေးပါဘူးဒီကိစ္စကိုဆက်ပြောမှာပါဒါပေမဲ့လည်းအဓိကအချက်ကတော့သမ္မတကြားချင်းတဲ့ကိစ္စပဲဖြစ်မှာပါသမ္မတ Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့သမ္မတကိုယ်တိုင်ပါဝင်ရုရှားအစိုးရနဲ့ဘူပေါင်းဆောင်ရွက်ခဲ့တာမျိုးမရှိဘူးဆိုတော့ပါ
ဒီမိုကရက်တွေအနေနဲ့သမ္မတကိုယာရုကဖြုတ်ချရေးဆိုင်းငံ့ထားမယ်ဆိုရင်တော့မှမူလာရဲ့အစဉ်ခံစားဟာ2020ရွေးကောက်ပွဲကာလတွေအတွင်းဒီမိုကရက်တစ်သမ္မတလောင်းကိုယ်စားလှယ်တွေအကြားအာရုံစိုက်မှုအများကြီးခံရမှာပါခင်ဗျာ
။ကိုငင်းချမ်းပြောသွားတာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လုံးကကြေညာပေးမှာဖြစ်ပါတယ်ဗျာ
။2020ပြည်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်အရွေးခံမဲ့ကြောင်းဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကဒီနေ့ပဲကြေညာပါတယ်။ဒလဝဲပြည်နယ်ဝိုင်းရိတ်ထက်လွတ်တော်အမတ်လည်းဖြစ်အရင်သမ္မတဟောင်းဘရက်ကိုဝါမလက်ထက်မှာဒုသမ္မတအဖြစ်နှစ်ကြိမ်တာဝန်ယူခဲ့ပြီးတဲ့ဘိုင်ဒန်ရဲ့ဒီနေ့ကြေညာချက်ထက်မှာတော့အမေရိကန်ပြည်ထောင်စုရဲ့အခြေခံစံတမ်းမှုတွေနဲ့ကမ္ဘာ့အလယ်မှာရပ်တည်ချက်တွေဟာအန္တရာယ်နဲ့ကြုံနေရတဲ့အတွက်ရွေးကောက်ပွဲဝင်မှုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းနိုင်ရေးနိုင်ငံတကာတိုင်ဝမ်ကလုံခြုံရေးအာမခံချက်ပေးဖို့လိုတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံရှေ့ပြားဒေသဗလာဒီဗော့စတော့စိတ်ကမ်းမြို့မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းနဲ့ဒီကနေ့ထိပ်သီးတွေ့ဆုံပြီးမှပဲရုရှားသမ္မတကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ဒီမိုကရက်အမတ်တွေအများစုနေရာရထားတဲ့အောက်လွတ်တော်ကနေသူ့အပေါ်တရားစွဲဆိုမယ်ဆိုရင်နိုင်ငံတော်တရားရုံးချုပ်ထိတက်ပြီးတရားရင်ဆိုင်သွားမယ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ခဲ့တဲ့ရုရှားနဲ့သမ္မတထရန့်ရဲ့ COE တာဝန်ခံတွေပူးပေါင်းဆောင်ရွက်ခြင်းရှိမရှိအထူးဆောင်စစ်ဆေးမှုရဲ့အစဉ်ခံစားကိုတုံ့ပြန်တဲ့အနေနဲ့သမ္မတက Twitter လူမှုကွန်ရက်ကပြောဆိုလိုက်တာပါ
။သတင်းချင်းညုတ်ကိုကိုအောင်လင်းဦးကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေ့ season ထုတ်လုပ်ရေးမှုကကိုဇော်ဝင်းနိုင်ဖြစ်ပြီးတော့ engineer ကတော့ Joe Gill ဖြစ်ပါတယ်။ VOA American အသံညနေခင်းမြန်မာဘာသာ season တွေကိုမြန်မာစံတော်ချိန်ညနေ 6:00 နာရီခွဲကနေ 9:00 နာရီထိ 9km 19 နဲ့ 25 တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ညနေပါ
This program has come to you from the Voice of America, Washington. From Washington.